မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးထားသူရာနဲ့ချီပြီးပြန်လွတ်ပေးလိုက်ပြီးမြန်မာသားစုကခေါင်းဆောင်တွေပါဝင်ဆက်လက်ဖမ်းဆီးထားသူတွေအားလုံးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စစ်ချင်းနဲ့တမန်ဦးမြင့်ပါဝင်ဥပဒေနဲ့ဖမ်းဆီးထားတဲ့တခြားသူတွေကိုပါပြန်လွတ်ပေးဖို့ကုလသမဂ္ဂတွင်မှချုပ်ရဲ့လက်ထောက်ပြောခွင့်ရဖိုင်ဟက်ကဘုံလုံးတွေမှာပြင်ညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ရာနဲ့ချီရဲ့ဆန္ဒပြသူတွေကိုပြန်လွတ်ပေးလိုက်ပြီးမြန်မာမျိုးတွေရက်ဖက်လူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်ဥရင်မဲ့ဆက်လက်ဖမ်းဆီးခံရတဲ့လူရက်တွေပေါ်စိုးရင်ကြောင့်လည်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂတွင်မှချုပ်ရုံကတော့မြန်မာနိုင်ငံမှာဆီယနာတင်းပြီးနောက်ဆက်တွဲကြုံရတဲ့အခြေအနေကိုအနည်းကစောင့်ကြည့်နေကြောင်းနဲ့လူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်အင်းထဲမှာရှိနေတဲ့ခရစ်နစ်ယာကရီတူတည်ဆုံရတဲ့ပုံသူစင်ကောင်ဖြစ်ရကြောင်းလည်းပြောဆိုထားပါတယ်။ရှင်းစင်းပါတဲ့မြန်မာနိုင်ငံမှာတက်မြော်နေကြောက်တော့မယ့်အချိန်မှာလူမျိုးရေးတပ်ဖွဲ့ရဲ့အနေနဲ့ထင်းထင်းထင်းထင်းစောင့်ရဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂဒွေမှုချုပ်ရဲ့လက်ထောက်ပြောခွင့်ရကထုတ်ပြန်ကြမှာပြောဆိုကြတာပါ။ကုလသမဂ္ဂဒွေမှုချုပ်နဲ့အထူးကိုယ်စားလှယ်ကလည်းမြန်မာနိုင်ငံမှာလူခွင့်ရေးနဲ့ဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းရေးနိုင်ငံတကာရဲ့အကူအညီနဲ့ဆက်လက်ကြိုးပမ်းနေကြောင်းလည်းပြောဆိုထားပါတယ်။